ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအကြမ်းဖက်မှုတွေတိုးလာနေချိန်မှာပဲယူကရိန်းအမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်မှာလိင်မှုအကြမ်းဖက်မှုအဓမ္မပြုချက်မှုနဲ့လူကုန်ကူးမှုအန္တရာယ်တွေတိုးလာနေတယ်လို့ကုလသမဂ္ဂကတင်ပြလာနေမှာပြောကြားလိုက်ပါတယ်။ဒီလိုကျူးလွန်မှုတွေရှိကြောင်းဆက်ဆွဲပြောကြားချက်တွေအတွက်တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိလာစေရအတွက်ဒီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရမှာဖြစ်ကြောင်းကုလသမဂ္ဂအမျိုးသမီးရေးရာအမှုဆောင်ဒါရိုက်တာဆိုင်မန်ဘဟော့စ်ကလုံခြုံရေးကောင်စီမှာတင်ပြခဲ့တာဖြစ်ပါတယ်။လူစုလိုက်ဥယျာဉ်ရှေ့ပြောင်းနေရခြင်းမှာစစ်မှုမကမ်းမနေရအမြင်ကြောင့်ရှင်းမှုထမ်းရသူတွေနဲ့ခြေစားစစ်သားတွေအများပြားရှိလာနေတာနောက်ယူကရိန်းအရတားတွေပေါ်မှာရက်ဆက်ဆော့ပြုမှုဆက်ဆံတာတွေကအခုလိုအန္တရာယ်တွေအမြင့်ဆုံးအနေထားရောက်လာနိုင်ကြောင်းကြားသာနေတာဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်အခုချိန်မှာယူကရိန်းကနေစစ်ဆောင်ထွက်ပြေးခြင်းသူတွေပိုးပြီးတိုးလာနေတဲ့အတွက်လူကုန်ကူးမှုအန္တရာယ်ဟာတိတ်ကြီးလာနေတယ်လို့လည်းဘဟော့စ်ကပြောပါတယ်။အထူးသဖြင့်အမျိုးသမီးငယ်တွေနဲ့အောက်ထင်းတွေမပါတဲ့ဆေးကြောတက်တွေအတွက်အထူးအန္တရာယ်ရှိနေတာကြောင့်ကမ္ဘာနိုင်ငံအားလုံးအနေနဲ့လူကုန်ကူးမှုတားဆီးတိုက်ခိုက်ရေးကိုတိုးမြှင့်ဆောင်ရွက်ကြဖို့လဲတန်ကြားနေပါတယ်။